အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကမြေအောက်ယထာတယူပို့ဆောင်ရေးစနစ်ကိုပိုက်ပုံးနဲ့တိုက်ခတ်မှုဖြစ်ပွားပြီးနောက်တရကြအင်္ဂါနေ့မှာတိုက်ခတ်ခဲ့သူဘင်္ဂလားဒေ့ရှ်လူမျိုးရွှေ့ပြောင်းနေထိုင်သူအကီယတ်ဦးလာကိုအကြမ်းဖက်ဝါဒဆွဲဆံရဆွဲချက်၅ခုနဲ့ဆွဲဆိုလိုက်တဲ့အကြောင်းပြည်ထောင်စုအစိုးရရှေ့နေတွေကကြေညာလိုက်ပါတယ်။တိုက်ခိုက်သူဟာ IS Islamic စစ်သွေးကြွတွေကိုအားကျနေသူဖြစ်တယ်လို့အာနာဘယ်ကြီးကပြောပါတယ်။အသက်28နှစ်အရွယ်ဦးလာပေါ်ဆွဲဆိုလိုက်တဲ့ဆွဲချက်တွေထဲမှာအပြင်းထန်ဆုံးဆွဲချက်တွေကတော့အကြမ်းဖက်အဖွဲ့စည်းလို့တတ်မှတ်ထားတဲ့အဖွဲ့ကိုရုပ်ဝတ္ထုပစ္စည်းဖြစ်အထောက်ပံ့ပေးမှုနဲ့ပြင်းအားဖြင့်ဒီကောင်ခင်ဗျာဖြစ်အားဖြင့်လက်နက်တွေကိုအသုံးပြုမှုစတာတွေဖြစ်ပြီးတော့ဒီပြုမှုတစ်ခုစီဟာအမြင့်ဆုံးထောင်ဒဏ်တက်တကြွန်းပစ်ဒဏ်ကြားခံနိုင်ွယ်ရှိပါတယ်နောက်ထပ်ဦးလာကိုလူအများအသုံးပြုတဲ့နေရာမှာဖောက်ခွဲမှုပြုလုပ်ခြင်းအများသုံးတဲ့နေရာကိုမီးလောင်စေအောင်ပြုလုပ်မှုဖောက်ခွဲပစ္စည်းအသုံးပြုမှုစတဲ့ဆွဲချက်တွေနဲ့လဲဆွဲဆိုထားတဲ့အကြောင်းအင်ကာနီမှာထုတ်ပြန်တဲ့ရာဇဝဲမှုကင်းဆိုင်ရာထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီပြုမှုတွေကထောင်ဒဏ်5နှစ်ကနေ230အထိကြားခံနိုင်ပါတယ်ဆွဲချက်တွေနဲ့ပတ်သက်ပြီးတော့နယူးယောက်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာနယူးယောက်တောင်ပိုင်းခရိုင်ပြည်ထောင်စုရှေ့နေဂျွန်ကင်းကကြေညာခဲ့တာဖြစ်ပါတယ်။ပောက်ကွဲမှုဟာတနင်္လာနေ့မနေ့9:20မှာမြေအောက်ဘူရာရဲ့ Port Authority ဘတ်စကားဂိတ်အနီးမှာဖြစ်ပွားခဲ့တာပါ။ဦးလာဟာလူများပြားထိခိုက်ဒဏ်ရာရအောင်ရည်ရွယ်ပြီးတော့အချိန်နဲ့နေရာကိုရွေးချယ်တိုက်ခတ်ခဲ့သူဖြစ်တယ်လို့ရှေ့နေကင်းကပြောပါတယ်။